အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အခြေအနေကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကမြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကဘာသာရေးလွတ်လပ်ခွင့်တွေကိုဥပဒေကြောင်းအရအကာအကွယ်မပေးနိုင်တဲ့အပြင်မွတ်စလင်ဆန့်ကျင်ရေးအကြမ်းဖက်မှုတွေကိုလည်းထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးနိုင်ခြင်းမရှိဘူးလို့ပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရရဲ့မူဝါဒချမှတ်ရေးဆိုင်ရာမှာအကြံပေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ US Commission of International Religious Freedom USCIRF အဖွဲ့ရဲ့တွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့2014ခုနှစ်အတွက်ထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာအခုလိုရေးသားထားတာဖြစ်ပါတယ်။ဘာသာရေးအကြမ်းဖက်မှုတွေဖြစ်ပွားအောင်လှုံ့ဆော်မှုတွေအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေဖြစ်ပွားနေတာကိုရော့ပါသွားအောင်ထိထိရောက်ရောက်မလုပ်ဆောင်နိုင်ခဲ့ဘူးလို့ဖော်ပြထားပါတယ်။အကြမ်းဖက်မှုတွေမှာရဲတပ်ဖွဲ့ကထိထိရောက်ရောက်ကြားဝင်ဟန်တားနိုင်ခြင်းမရှိသလိုအစိုးရအနေနဲ့လည်းအဲ့ဒီကိစ္စအပေါ်အစိုးရဘက်ကကင်တွယ်လှုံ့ဆော်မှုတွေအားနည်းခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာနဲ့ကမန်မွတ်စလင်တွေအပေါ်အစိုးရကအားပေးတဲ့ခွဲခြားဆက်ဆံမှုတွေအစိုးရကလစ်လျူရှုထားတဲ့အကြမ်းဖက်မှုတွေဟာဆက်လက်ပြီးတော့ဖြစ်ပွားနေစေဖြစ်တယ်။နောက်ပြီးကချင်ဒေသမှာဆိုရင်လည်းခရစ်စတန်ဘာသာဝင်တွေအပေါ်ဖိနှိပ်ဆက်ဆံမှုတွေရှိနေတယ်လို့အစိုးရခါစားမှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုအထူးစိုးရိမ်စရာကောင်းတဲ့နိုင်ငံများစီးရင် CPC မှာဆက်လက်ပြီးတော့ထည့်သွင်းဖို့ထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကိုတင်ပြထားပါတယ်။အမေရိကန်အစိုးရနိုင်ငံရေးဝန်ကြီးဌာနကမြန်မာနိုင်ငံကိုအထူးစိုးရိမ်တဲ့နိုင်ငံCPC အဖြစ်1999ခုနှစ်ကလေးကသတ်မှတ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ။